ကနေကစူရထန်နေပြည်နယ်ကော့ဖ်ငငန်းကျွန်းမှာအဂုလ6ရက်နေ့မနေ့ပိုင်းမှာမြန်မာလူမားတွေကိုတည်ဆောင်လာတဲ့ကာစီမတော်တဆတိတ်မောက်ခဲ့တာကြောင့်ခုနူးသိဆုံးပြီးတချို့စိတ်ယုံတင်ထားပါတယ်လို့ဆိုပါတယ်။အလားတူတရားမဝင်မြန်မာတွေကိုတည်လာတဲ့ကာစီဟာလည်းအယုဒ္ဓယာပြည်နယ်ထဲမှာတိတ်မောက်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော်မှအေးမှာအခုလိုပြပို့ထားပါတယ်
။ထိုင်းနိုင်ငံစူရထန်နေပြည်နယ်ကော့ဖ်ငန်ကျွန်းမှာအဂုလ6ရက်နေ့မနေ့ပိုင်းမှာစောက်လုပ်ရေးမြန်မာလူမားတွေတည်ဆောင်လာတဲ့ကာစီမတော်တဆတိတ်မောက်ပြီးလူခုနှစ်ဦးတေဆုံးသွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရတဲ့မြန်မာတဦးကအခုလိုပြောပါတယ်
။အဲကားမှောက်တာလေသူတို့ကားကိုသူတို့ဟိုနောက်ထပ်ရင်းတစ်စီးကိုရှောင်ရင်းနဲ့အချိန်နဲ့အချိန်နဲ့မောက်လာတော့အချိန်မထိန်နိုင်ပဲမှောက်သွားတယ်မှလမ်းလေးကမီးတိုင်းအတူရင်းလေအဲ့ဒါလေးတွေတိုက်ပြီးတော့တမီးတိုင်းလည်းလဲသွား။အဲ့မှာအလူကပျံဘောလုံးတဲ့ကားပေါ့နော်အဲ့ဒီကားပျံဆိုင်ကိုသွားတာ။သွားတဲ့အချိန်မှာအယောက်20လောက်ပါတယ်နောက်မှာအဲရင်တိုင်းရင်တိုက်တာမဟုတ်ရင်တိမ်မောင်းပေါ့ရင်တိမ်မောင်းမှုဖြစ်သွားပေါ့အဲဖြစ်ဖြစ်ချင်းနဲ့ကြဲကြဲကြီးလာဒါမဲ့အဲ့မှာပေါ်ကြီးနေ3ယောက်ဒီနောက်ထပ်အရေးပေါ်တွေရနေပြီးတော့မှဒီနေ့နောက်ထပ်4ယောက်ထပ်ဆုံးသွားအဲဆိုတော့အခုက9ယောက်ဆုံးသွားပေါ့နောက်ထပ်အရေးပေါ်တွေမှ4ယောက်ရှိသေးတယ်ဟုတ်ပြီးသူပဲကန်သွားတာ4ယောက်တော်တော်များများကြီးပဲ
ဒဏ်ရာရသူတွေကိုတော့ကဲကြဲကြီးအဖွဲ့တွေကကော့ဖ်ငန်းကျွန်းကသေးရုံကိုပို့ပေးခဲ့ပြီးဒဏ်ရာရသူတွေကိုလက်တလုံးမှာကုသမှုပေးနေတယ်လို့လည်းဆိုပါရယ်။နောက်ထပ်စိုးရင်ရတဲ့လူနာတွေလည်းရှိနေသေးတယ်လို့လည်းဆိုပါရယ်။အလားတူအော်ဂုတ်လ9ရက်နေ့ကလည်းတပ်ပြည်နယ်မဲဆောက်ကနေအယုဒ္ဓယာပြည်နယ်ထဲကိုရောက်လာတဲ့တရားမဝင်မြန်မာတွေတယ်လာတဲ့ကားတစ်စီးတိမ်းမောက်မှုဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာ12ဦးလုံးဒဏ်ရာရပေမဲ့တေဆုံးတာတွေတော့မဖြစ်ခဲ့ဘူးဆိုပြီးအလို့သမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါရယ်
။ဒုတိယပြည်နယ်နယ်နိမိတ်ထဲမှာတရားဝင်မြန်မာ12ဦးပေါ့လေအမျိုးသား9ဦးနဲ့မျိုးသမီး4ဦးလိုက်ပါလာတဲ့မော်တော်ယာဉ်တိတ်ပေါက်တယ်အကုန်လုံးတော့ဒဏ်ရာအနာတရပဲရတယ်တည်ဆုံးသူတော့မရှိဘူးဒဏ်ရာတရားပဲရတဲ့တော့ကံကောင်းထောက်မှတယ်ပေါ့ဗျာသူတို့တွေအကုန်လုံးကစားရစားတမ်းအထောက်အထားမရှိဘဲနဲ့ထိုင်းနိုင်ငံကိုတရားဝင်နေသက်ဖြတ်ကျော်ဝင်ရောက်လာတာဖြစ်တယ်သူတွေကအယူထရပြည်နယ်ဝါနဲ့မြို့နယ်မှာရှိတဲ့ကီလိုမီတာ66 69မိုင်တိုင်းနားမှာအဲ့မော်တော်ယာဉ်တိတ်ပေါက်သွားဖြစ်တယ်
ကျောင်းငါးရက်နေ့ကလည်းထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်နဲ့ထိုင်းမြန်မာနယ်စပ်ကံကနဘူရီပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာတွေတည်လာတဲ့ရင်တွေတိတ်မှောက်ပြီး၅ဦးသေဆုံးခဲ့ပါတယ်။အလားတူပြီးခဲ့တဲ့မေလတုန်းကတော့ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ကုန်မြို့နယ်ထဲမှာမြန်မာနိုင်ငံသားတရားစင်ကျော်လိုက်ပါလာတဲ့ကားစီးမေလ၅ရက်နေ့ကတိတ်မှောက်ပြီး၂ဦးကတော့သေဆုံးသွားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့စီးပွားရေးအချက်အလက်ပုံမှန်စိုးရွားလာတဲ့အမျှအိန္ဒိယချင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကြင်သူတွေပုံများလာနေတယ်လို့လူကုန်ကူးတဲ့ဖြစ်ရပ်တွေလည်းတိတိတတ်တာပို့ဆိုးလာနေတာပါလူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စီးဂိတ်တွေမှမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်ရင်မတော်တဆဖြစ်မှုတွေဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာတွေတေဆုံးရတဲ့ဖြစ်ရပ်တွေလည်းအခုနောက်ပိုင်းမကြာခဏကျုံနာနေရတာဖြစ်ပါရဲ့ရှင်